IS အစိုးရအဖွဲ့နဲ့ပူးပေါင်းမှုအရှိတောင်အာရှကရာနဲ့ချီတဲ့တိုက်ခိုက်ရေးသမားတွေဟာဆီးရီးယားနဲ့အီရတ်နိုင်ငံတွေစီကိုသွားရောက်ခဲ့ကြပါတယ်။လုံခြုံရေးတုံ့တက်သူတွေကတော့သူတို့အနေနဲ့အကြမ်းဖက်အဖွဲ့နဲ့ဒေသရင်းစစ်သွေးကြွအုပ်စုတွေကြားကြီးထွားလာနေတဲ့ဂွင်းဆက်တွေကိုရှာဖွေနေတဲ့အကြောင်း VOA သတင်းတောက် Ron Corbin Bangkok ကနေပေးပို့ထားတဲ့သတင်းလွှာကိုမန္နန္ဒချန်ကဆက်ပြီးပြောပြပေးမှာပါရှင
်။ IS ထောက်ခံသူရာပေါင်းများစွာဟာဆီးရီးယားနဲ့အီရတ်နိုင်ငံတွေစီသွားရောက်ခဲ့ကြသလိုမူရင်းနိုင်ငံမှာရောဘယ်နှယောက်ရှိနေမလဲဒီပေါ်လုံုံရေးကျွမ်းကျင်သူတွေကတုံ့တက်နေကြတာပါဂျကာတာအခြေစိုက်ပဋိပက္ခအပေါ်မူဝါဒရေးရာအကဲဖြတ်ဌာနညွှန်ကြားရေးမှူးစစ်တနီဂျုန်းစ်ကတော့ IS နဲ့သွားပေါင်းသူတွေနေရက်ပြန်လာတဲ့အပေါ်အရှိတောင်အရှအစိုးရတွေကစိုးရိမ်နေကြတယ်လို့ဆိုပါတယ်ပြည်ပအနေပြန်လာကြတဲ့တိုက်ခိုက်ရေးသမားတွေကိုအရှိတောင်အရှအစိုးရတွေစိုးရိမ်နေကြတာအခုဆိုရင်နှစ်တော်ကြာနေပါပြီအခုချိန်မှာအရှိလေပိုင်းကနေအစုလိုက်အပြုံလိုက်ထွက်ခွာနေကြတဲ့အထောက်ထားခိုင်ခိုင်မာမာမရှိပေမဲ့စိုးရိမ်မှုအဆင့်ကတော့တိုးလာနိုင်တယ်လို့သူကပြောဆိုခဲ့ပါတယ်။ IS အဖွဲ့ကိုအားကြကြတဲ့တိုက်ခိုက်ရေးသမားတွေဟာမကြသေးခင်နှစ်တည်းအတွင်းအရှိတောင်အာရှမှာတိုက်ခိုက်မှုတွေလုပ်ဖို့ကြိုးပမ်းခဲ့ကြပေမဲ့တောင်အာရှအရှိလေပိုင်းဥရောပနဲ့အမေရိကန်ပြည်ထောင်စုမှာတိုက်ခိုက်ခံရတဲ့အရေးအတွက်ထက်တော့အတော်လေးကိုနည်းပြီးအရှိတောင်အာရှကနေအီရန်နဲ့ဆီးရီးယားကိုသွားကြတဲ့ IS ထောက်ခံသူအရေအတွက်ဟာလည်းတိတိတသားနေပါတယ်။အရှေ့လေပိုင်းကိုသွားကြသူတွေထဲမှာအင်ဒိုနီးရှားနဲ့မလေးရှားကအယောက်၈၀၊ဩစတြေးလျကခန့်မှန်းခြေ၁၀၀လောက်နဲ့စင်ကာပူနဲ့ဖိလစ်ပိုင်နိုင်ငံတွေစီကအနည်းငယ်ပါဝင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းထားကြပါတယ်။ဒါပေမဲ့လည်း IS အဖွဲ့အနေနဲ့အရှေ့တောင်အရှမှာတခြားစစ်သွေးကြွအဖွဲ့တွေနဲ့ပေါင်းပြီးတော့တိုက်ခိုက်မှုတွေပိုလုပ်လာမှာအထူးသဖြင့်ကိုယ်ပိုင်အုပ်ချုပ်ခွင့်တွေရထားတဲ့ဒေသတွေမှာစိုးရိမ်မှုတွေလည်းတိုးလာနေတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံကဘာစီလန်ခရိုင်မှာရှိတဲ့မတူတဲ့လူမျိုးနွယ်စုတွေကိုကိုစားပြုထားတဲ့စစ်သွေးကြွအနည်းဆုံး၄ဘွဲ့ကနေ၅ဘွဲ့လောက်အထိဟာဆိုရင်လေ IS စစ်သွေးကြွအဖွဲ့ပေါ်တစ္ဆာခံကြတဲ့အတွက်ဒါဟာဆိုရင်လုံးဝမတူတဲ့အုပ်စုတွေကို IS အဖွဲ့ကပေါင်းစည်းပေးနိုင်စွမ်းရှိတယ်ဆိုတာကိုခိုင်မာတဲ့သက်သေတစ်ခုပဲဖြစ်ပါတယ်။ဒါပြင်ပြီးခဲ့တဲ့ April လတုန်းကလည်းဘာစီလန်မှာရှိတဲ့ဖိလစ်ပိုင်လုံခြုံရေးတပ်ဖွဲ့တွေကို IS ပေါ်တစ္ဆာခံထားတဲ့တပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောဆိုထားတာပါ။ဒီတိုက်ခိုက်မှုဟာအရှိတောင်အာရှအတိုင်းဝိုင်းပေါ်ဇက်တိုက်ချင်းချောက်အကြမ်းဖက်မှုတွေလုပ်မယ်ဆိုတာကိုသတိပေးချက်တစ်ခုပဲလို့စင်ကာပူနိုင်ငံနယန်းနည်းပညာတက္ကသိုလ်ပါမောက်ခဂျိုးဆက်လီဝေါ်ကလည်းမကြသေးခင်ကပဲ Brookings Institute အစီရင်ခံစာထဲမှာပြောဆိုခဲ့ပူပါတယ်မလေးရှားနဲ့အင်ဒိုနီးရှားကအကြမ်းဖက်သမားအများစုပါဝင်တဲ့ခါတီဘာညူစန်တာရာအရှိတောင်အာရှအဖွဲ့ခွဲတစ်ခုကိုလည်း IS အဖွဲ့က2014ခုနှစ်မှာဖွဲ့စည်းခဲ့တာပါအရှိတောင်အာရှပေါ် IS ရဲ့အာယုံစိုက်မှုတိုးလာပေမဲ့လို့ဒေတာရင်းအစိုးရတွေကလုံခြုံရေးတင်းကျပ်ထားပြီးတော့အကြမ်းဖက်ချင်းချောက်မှုတွေကိုထိန်းချုပ်ခဲ့ပါတယ်အစိုးရရေဘက်ကဒီလိုတွေလှုပ်ဆောင်နေပေမဲ့လို့လည်းအန်ဒီယေကိုလွန်မြောက်သွားပြီလို့တော့မဆိုနိုင်တဲ့အကြောင်းပါမောက်ခဂျိုးဆက်ကသတိပေးပါတယ်။ထိုင်းတောင်ပိုင်းမှာမွတ်စလင်တပုံတွေနဲ့ IS အဖွဲ့တို့ဆက်နွယ်နေတဲ့အထောက်ထားတွေကိုလည်းဩစတြေးလျအာဏာပိုင်တွေရဲ့မကြသေးခင်ကစုံစမ်းစစ်ဆေးမှုတစ်ခုမှထွက်ပေါ်လာပါတယ်။ထိုင်းရဲတပ်ဖွဲ့ကတော့ဒီတပုံတွေဟာ IS နဲ့ပတ်သက်မှုရှိတယ်ဆိုတာကိုထပ်တလဲလဲညှင်းဆန်ထားတာပါ။ဩစတြေးလျနိုင်ငံရဲ့အစီရင်ခံစာထဲမှာတော့ထိုင်းနိုင်ငံကနေ IS တွေကိုဗန်ဒါရေးအကူအညီပေးနေုံနဲ့မကဘူး Facebook သုံးတဲ့လူတသိန်းလောက်ဟာလဲစစ်သွေးကြွတွေရဲ့ website တွေကိုဝင်ရောက်နေတယ်လို့ဖော်ပြခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံက Prince of Songkhla တက္ကသိုလ်ကပါမောက်ခ Sri Sonpot Jerome Sri ကတော့ထိုင်းတောင်ပိုင်းကတပုံတွေနဲ့ IS တွေကြားဓာတ်ရိုက်ဆွတ်နွေမှုမတွေ့ရပေမဲ့စောင့်ကြည့်ဖို့တော့လိုမယ်လို့ဆိုပါတယ်။တောင်ပိုင်းဒေသနဲ့ပတ်သက်ပြီးလေ့လာချက်တွေအရဆေးရခိုင်နှုံးနဲ့အောက်တဝိုက်မှာရှိတဲ့သူတွေဟာ IS တွေရဲ့အယူအဆကိုလက်ခံကြပါတယ်။ဒါဟာအတော်လေးများပြီးစိုးရိမ်စရာလည်းကောင်းတယ်လို့သူကပြောပါတယ်။ IS တွေရဲ့လုပ်ရက်ကိုလက်ခံတဲ့သူအရေအတွက်ဟာလေရှေ့ရခိုင်နှုံးကနေဆေးရခိုင်နှုံးထိရှိတယ်လို့ပါမောက်ခ Sri Sonpot ကပြောဆိုခဲ့ပါတယ်။ Australia နိုင်ငံ Louis Tagto က Roger Shanahan ကတော့အီရန်နဲ့ဆီးရီးယားတို့လိုစစ်မြေပြင်ကပြန်လာသူတွေဟာ IS စစ်သွေးကြွတွေကိုစာနာတဲ့လူအတိုင်းဝိုင်းစီပြန်လာကြမယ်ဆိုရင်အန္တရာယ်ရှိနိုင်တယ်လို့ဆိုပါတယ်။ပြင်ဆင်ထားဖို့တော့လိုမှာဖြစ်တယ်လို့အစိုးရတွေအနေနဲ့လည်းဖြစ်နိုင်ခြေရှိတဲ့တိုက်ခိုက်မှုတွေအတွက်အစီအမံတွေလိုအပ်လိမ့်မယ်လို့သူကတိုက်တွန်းခဲ့ပါတယ်ရှင်။